ပြီးခဲ့တဲ့ဇူလိုင်လကစပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲစနစ်များဆိုင်ရာအပြည်ပြည်ဆိုင်ရာဖောင်ဒေးရှင်း IFS တို့ဟာအချက်၁၂ချက်ပါဝင်တဲ့ရွေးကောက်ပွဲမဟာဗျူဟာစီမံချက်ကိုရေးဆွဲထားတာဖြစ်ပါတယ်။အဲ့ဒီစီမံချက်မူကြောင်းကိုရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့နိုင်ငံရေးပါတီတွေကိုဖြန့်ဝေထားပြီးဒီနေ့မှရပ်ဖက်လူမှုအဖွဲ့အစည်းတွေကအကြံပြုချက်တွေတင်ပြဖို့ဆွေးနွေးကြတာပါ။အဲ့လိုဆွေးနွေးရမှာပြီးခဲ့တဲ့2010ရွေးကောက်ပွဲမှာအငင်းပွားစရာတွေဖြစ်ခဲ့တဲ့မဲဆင်းတွေနဲ့ပတ်သက်ပြီးလာမယ့်2015ရွေးကောက်ပွဲအတွက်တင်းတင်းကြပ်ကြပ်ပြည့်စုံထုတ်ပြန်နိုင်အောင်ပြောင်းစုရွေးကောက်ပွဲကော်မရှင်ကပြင်ဆင်နေတာတွေကိုကော်မရှင်ဥက္ကဋ္ဌဦးတင်အေးကရပ်ဖက်လူမှုအဖွဲ့အစည်းတွေကိုအခုလိုရှင်းပြခဲ့ပါတယ်ရှင်။
Voter Registration ကအခုလိုစီးကောက်ပြီးရင်ကျွန်တော်ကပြီးပြီဆိုရင်တော့သမတ်တရရဲ့ကပ်ပြီးကျွန်တော်အဲ့မှကျင်းကြတယ်။ဘယ်နာလဲကျင်းကြတယ်။မဲဆင်းတာစီးပြီးကျွန်တော်ကတ်ထားပါပြီ။အားလုံးပေါ်ကြည့်ကြပါဦး။မပါသေးလို့ရှိပုံစံတုံးတဲ့ဒီတိုင်းပါတို့လည်းကတ်ကလေးရတဲ့ကျတော့ဘယ်မှလည်းမကြည့်ပါဘူးအေးဘုဒ္ဓရဲ့ situation ဆိုတာကော်မရှင်ကြီးပဲတခုတက်တဲ့ဒီကြောင်ကောင်လို့ရှိတော့မဖြစ်နိုင်ဘူးတက်ဆိုင်ဝန်ကြီးဌာနများရဲ့စင်းကြဲရ update ဖြစ်လောကကရဲ့ bonus ဆက် update ဖြစ်ဒီခုနောက်ကျတော့ဥရောပရဲ့ဖွဲ့ရကျေးရမရှိရဒီလိုရှိရ update ဖြစ်မယ်ဆိုရင်ကျွန်တော်တက်တာဖြစ်တယ်ဘုဒ္ဓရဲ့ situation ကကျွန်တော်လည်းတော့ကျွန်တော်ရင်းပေါ့ဆိုရပြည်တကယ်တကယ်တော့ဘယ်ပေးချင်လဲဆိုရင်တော့ဘယ်ပေးချင်းနဲ့မဲဆန္ဒရှင်မှာတောင်းရှိပါ
မယ်။ဒါအပြင်လာမယ့်2015ရွေးကောက်ပွဲမှာပြောင်စုရွေးကောက်ပွဲကော်မရှင်ကမဲဆန္ဒရှင်ပြည်သူစည်းရုံးကိုထုတ်ပြန်ပေးမယ်အပြင်မဲပေးလက်မှတ်တွေထုတ်ပေးဖို့စီစဉ်နေတယ်လို့လည်းကော်မရှင်ဥက္ကဋ္ဌဦးတင်ကြီးကပြောခဲ့ပါဗျ။နိုင်ငံသားတိုင်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ရွေးကောက်ပွဲစောင့်ကြည့်လေ့လာရမှာပါဝင်သင့်တယ်လို့ဒီနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့88မျိုးဆက်ညဉ့်ညဉ့်ရင်းနဲ့ပွင့်လင်းလူဖွဲ့စည်းကဥက္ကဋ္ဌကြီးကအခုလိုပြောပါဗျ
။ရွေးကောက်ပွဲတရားမျှတဖို့မှာပြည်ပကစောင့်ကြည့်လေ့လာသူတွေဖိတ်တကယ်ကကျွန်တော်တို့နိုင်ငံအကြောင်းကိုကျွန်တော်နိုင်ငံသားတွေအသိဆုံးတာဝန်အရှိဆုံးဆိုတော့ကျွန်တော်တို့နိုင်ငံသားတွေကိုနိုင်ကဒီရွေးကောက်ပွဲတွေရဲ့အရေးသွေးကောင်းလာအောင်တာဝန်ရှိတယ်ဆိုတော့စောင့်ကြည့်လေ့လာဖို့ကိစ္စကိုကျွန်တော်တို့ကနိုင်ငံသားတွေကြားထဲမှာကြက်ကြက်ပြန့်ပြန့်သိမြင်လာအောင်စူးစမ်းပြဖို့နောက်တစ်ခါရွေးကောက်ပွဲနဲ့ပတ်သက်လို့ဗဟုသုတတွေပြည်သူတွေကြားထဲမှာကြက်ကြက်ပြန့်ပြန့်တိုးပွားလာဖို့အရေးကြီးတယ်လို့မြင်ပါတယ
်ပြည်သူတွေကြားထဲရွေးကောက်ပွဲနဲ့ပတ်သက်တဲ့အသိပညာပေးတဲ့အခါတိုင်းရင်းသားဒေသတွေမှာဘာသာစကားတွေကွဲပြားတာကြောင့်အများစုသုံးတဲ့ဘာသာစကားတွေနဲ့အသိပညာပေးဖို့မဲပေးနိုင်သူစီးရင်ကိုတလားကြိုတင်ထုတ်ပြန်ပေးဖို့မတန်ဆွမ်းသူတွေမဲပေးနိုင်အောင်စီစဉ်ပေးဖို့နဲ့ဒုက္ခသည်စခန်းတွေမှာနေထိုင်သူတွေမဲပေးနိုင်အောင်စီစဉ်ပေးဖို့စတာတွေကိုရပ်ဖတ်လို့မှုအဖွဲ့အစည်းတွေကဒီကနေ့ဆွေးနွေးပွဲမှာတင်ပြခဲ့ကြပါတယ်ရှင်။ဒီနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကပြီးခဲ့တဲ့2010ရွေးကောက်ပွဲနဲ့ရှင်ပြီးလာမယ့်2015ရွေးကောက်ပွဲမှာပြင်ဆင်တင်တာတွေပြင်ဆင်နိုင်အောင်ဒီဆွေးနွေးပွဲကိုကျင်းပတာဖြစ်တယ်လို့ပြောပါတယ်
2015ရွေးကောက်ပွဲအတွက်အင်မတန်မှကော်မရှင်အတွက်အရေးကြီးတဲ့လုပ်ငန်းကြီးပါ2015နဲ့ပတ်သက်လို့ကတော့အရင်လုပ်ခဲ့တာတွေနဲ့ရှင်ပြောရရင်တော့အများကြီးပြင်ရမှာပါပဲ Voter Education ကလည်းဘာလို့အများကြီးပြင်ရမှာလဲမဲဆင်းပေါ့နော်ဒီအဲ့ဒါလည်းဘာလို့အများကြီးမှန်ကန်အောင်ဘာလို့ပြန်လုပ်ရမှာလုပ်လဲလုပ်နေပါတယ်မဲဆန္ဒရှင်တွေကိုမိမိတို့ရဲ့အခွင့်အရေးဘယ်လိုရှိသလဲဆိုတာသူသိရမယ်တော့မဲပေးတဲ့အခါမှာဘသူရဲ့ချင်းချုံမှုမှမကြောက်ဖဲနဲ့မိမိတကယ်ဆန္ဒအတိုင်းကိုလွတ်လွတ်လပ်လပ်ရဲရဲဝံ့ဝံ့ပဲပေးနိုင်တယ်မဲပေးရမယ်နော်မိမိ constituency အတွက်ဒါအကျိုးဆောင်မယ်တကယ်လူတော်လူကောင်းကိုသူတို့ရွေးရမယ်ဆိုတဲ့ဟာမျိုးတွေကသူတို့သိရမယ်အဲ့ဒီဥစ္စာတွေအားလုံးကအမတကယ်တော့ဘာတို့ရဲ့ဥပဒေနည်းဥပဒေတွေမှာပါပြီးသားပါတို့တော့မဲဆန္ဒရှင်တန်းကဒါတွေမဖတ်နိုင်ဘူးလေမသိကြတဲ့ခါကျတော့ဒါကိုသူတို့သိအောင်ဘာတို့ကနေပြီးတော့မှပညာပေးရတာ
ဒါအပြင်ပြောင်းစုရေကောက်ပွဲကော်မရှင်ဥပဒေနည်းဥပဒေတွေနဲ့ပတ်သက်ပြီးလည်းပြင်ဆင်ဖို့ဆွေးနွေးနေတယ်လို့ဥက္ကူကဆက်ပြောပါတယ်ဒီနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ The Innovative အဖွဲ့ဥက္ကဋ္ဌကိုမျိုးစောအောင်ကပြည်သူတွေကြားထဲမှာမဲပေးနည်းစနစ်တွေရွေးကောက်ပွဲနဲ့ပတ်သက်တဲ့အသိပညာပေးတာတွေအပြင်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အရေးအချင်းနဲ့ကိုယ်ရေးအချင်းတွေကိုလည်းအသိပေးဖို့ရပ်ဖတ်လူမှုအဖွဲ့အစည်းတွေအနေနဲ့စီစဉ်ထားတယ်လို့ပြောပါရရှင
်အနည်းဆုံးကတော့ဒီလွတ်တော်ကိုယ်စားလှယ်လောင်းတွေရဲ့ background နဲ့သူတို့ဘယ်လိုလူမျိုးတွေဖြစ်တယ်ဆိုတာကတော့ကျွန်တော်တို့ထည့်ပြီးတော့လောက်သွားဖို့အစီအစဉ်ရှိပါတယ်ဘာဖြစ်လို့လဲဆိုတော့ပြည်သူလူထုတွေဟာဘယ်သူတွေအပြုဝင်ပြိုင်တယ်အဲ့လူတွေကဘယ်လိုလူမျိုးတွေဆိုတာကိုကျွန်တော်တို့ပြည်သူလူထုအသိပေးဖို့တော့ကျွန်တော်တို့ရှိပါတယ်ဒါပေမဲ့တစ်ခုရှိတာကကျွန်တော်တို့ CSU တွေအနေနဲ့ကတော့ဘယ်သူ့ကိုပေးတင်လဲဆိုတာကျွန်တော်တို့ဘယ်တော့မှပြောမှာမဟုတ်ပါဘူ
းဒီနေ့တက်ရောက်လာတဲ့ရပ်ဖတ်လူမှုအဖွဲ့အစည်းတွေကရွေးကောက်ပွဲအသိပညာပေးဖို့မဲဆင်းပြုစုရာမှာပါဝင်ဖို့အပြင်ရွေးကောက်ပွဲအပြီးမကျင်းတ်လို့ကော်မရှင်ကိုတိုင်တန်းတဲ့ကိစ္စတွေမှာလည်းပါဝင်ကူညီနိုင်ဖို့ကိုဆန္ဒရှိတယ်လို့တင်ပြခဲ့ကြပါတယ်ပြောင်းစုရေကောက်ပွဲကော်မရှင်အနေနဲ့ရပ်ဖတ်လူမှုအဖွဲ့အစည်းတွေအပြင်နိုင်ငံရေးပါတီတွေရဲ့ရေကောက်ပွဲဆိုင်ရာအကြံပြုချက်တွေကိုလည်းဆွေးနွေးရယူသွားမှာဖြစ်တယ်လို့သိရပါပါတယ်ရှင်